to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင် PO American တန်ရဲ့2019ခုနှစ်ဇွန်လ2ရက်တနင်္ဂနွေနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဖိုင်တိုမီတာ19 19 25တို့ကနေနားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါရှင်။ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်။ကျမများသစင်အောင်ပါဒီကနေ့ညနေခင်းဒေါက်တာရှင်တို့နားဆင်မယ့်ထိတ်တန့်ရောက်တဲ့နေ့မှာတော့ American ဒီဝင်ဗီဇာလျှောက်ထားသူအလုံးနီးပါးဟာကိုယ့်ရဲ့ social media email နဲ့ telephone နံပါတ်တွေကိုထည့်သွင်းဖို့ပြန်လျှောက်ထားဖို့လိုအပ်မယ်လို့ American နိုင်ငံသားရေးဌာနကပြောပါတယ်American နိုင်ငံသားရေးဝန်ကြီး Mike Pompeo ဟာမနေ့စနေနေ့ကတော့ Switzerland နိုင်ငံ Montreux မြို့မှာပြုလုပ်တဲ့တကယ်ပိတ်အစည်းအဝေးကိုတက်ရောက်ခဲ့ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့အတူပြောပြပေးပါမယ်မခွန်ညိုရီ။ကောင်းပါပြီရှင်။အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းတွေထဲမှာတော့ Singapore မှာနှစ်စဉ်ကျင်းပနေကြ Shangri-La လုံခြုံရေးဆိုင်ရာဆွေးနွေးပွဲအတွင်း American ကာကွယ်ရေးဝန်ကြီးကလုံခြုံရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်လို့အခုလိုပြောသွားပါတယ်
။ It's not about conflict, it's not about building walls. This is about security.
တရုတ်ရဲ့အပြုအမူတွေကိုအမေရိကန်ကလျှို့ရှုသွားမှာမဟုတ်ကြောင်းနဲ့ပတ်သက်ပြီးပြောသွားတာနဲ့အတူနားဆင်ကြရမှာပါရှင်။ရခိုင်မျိုးသားပါတီ ANP ကိုပုံသဏ္ဍာန်အားဖြင့်ပြင်ဆင်ဖွဲ့စည်းလိုက်တဲ့အတွက်ဘာတွေအပြောင်းလဲရှိလာနိုင်ပါသလဲ။ဒုတိယကမ္ဘာစစ်က D-Day လို့လူသိများတဲ့ Normandy ကမ်းတက်တိုက်ပွဲ85နှစ်မြောက်အခမ်းအနားအကြောင်းနဲ့အတူအာဖရိကတိုက်ကသင်းခွေချက်ကလေးတွေကိုစစ်ကုပေးနေတဲ့ဆရာဝန်တယောက်နဲ့ရှားပါတရိတ်ဆန်လေးတွေရှင်တန်နှုံပို့ပြီးတော့များလာနေတဲ့အကြောင်းတွေနားဆင်ကြရမှာပါ။အခုရင်ဆုံးတော့ထိတ်ကြရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမမျှသတင်းအောင်နဲ့ကိုရနိုင်တို့ပြောပြပေးပါမယ်ရှင်
။ American ပြည်ဝင်ခွင့်ဗီဇာလျှောက်ထားသူအလုံးနီးပါးဟာကိုယ့်ရဲ့ social media, email နဲ့ telephone number တွေကိုအခုအခါမှာထည့်သွင်းဖို့ပြန်လျှောက်ထားရမယ်လို့ American နိုင်ငံသားရေးဌာနကပြောပါတယ်။ဒီသတ်မှတ်ချက်အသစ်ဟာ American မှာအမြင့်နေထိုင်ခွင့်ဗီဇာလျှောက်သူတွေရောအလဲပတ်ဗီဇာလျှောက်သူတွေအတွက်ပါအကျုံးဝင်မှာဖြစ်ပါတယ်။ဗီဇာလျှောက်သူတွေဟာလွန်ခဲ့တဲ့9နှစ်အတွင်းဆိုရှယ်မီဒီယာမှာကိုယ်အသုံးပြုခဲ့တဲ့အကောင့်နံပါတ်တွေ၊အီးမေးလ်လိပ်စာတွေနဲ့ဖုန်းနံပါတ်တွေကိုဖော်ပြပေးရမှာဖြစ်ပါတယ်။ဒီသတ်မှတ်ချက်ဟာတပ်အမှုတန်းတွေနဲ့အစိုးရဝန်ထမ်းတွေကလွှဲပြီးတခြားဗီဇာလျှောက်သူနိုင်ငံသား15တန်းလောက်အပေါ်အကျိုးသက်ရောက်လိမ့်မယ်လို့တာဝန်ရှိသူတွေကပြောပါတယ်။ American ဗီဇာလျှောက်ထားသူတွေရဲ့မိသားစုဝင်တွေအကြမ်းဖက်ဝါဒဆွဲလို့ရတဲ့နဲ့ပတ်သက်ခဲ့ဘူးသူရှိမရှိဆိုတာကိုလည်းမေးမြန်းဖြစ်ပါတယ်ဒီသတ်မှတ်ချက်အသစ်တွေကို2018ခုနှစ်မတ်လတည်းကအစိုးပြုထားခဲ့တာလေးဖြစ်ပါတယ
်မြန်မာနိုင်ငံသားဝန်ကြီး Mike Pompeo ဟာမနေ့စနေနေ့ကတော့ Switzerland နိုင်ငံ Montreux မြို့မှာပြုလုပ်တဲ့ဒီကမ္ဘာ့အစည်းအဝေးပွဲကိုတက်ရောက်ခဲ့ပါတယ် Bilderberg Group ကပြုလုပ်တဲ့ဒီဒီကမ္ဘာ့အစည်းအဝေးအတွက်မှာတချို့တွေကလည်း American က Mexico နိုင်ငံပေါ်မှာကုန်စည်ကုန်တိုးကောက်တာကမ္ဘာဈေးကွက်မတည်မြဲဖြစ်နေတာနဲ့ American နဲ့ Iran နိုင်ငံသားတင်းမာမှုတွေမြင့်တက်လာရင်းနဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေရှိတယ်လို့ထုတ်ဖော်ပြောဆိုခဲ့ကြပါတယ်ဆိုဆိုနိုင်ငံကပန်းပီစကန်မှာနှစ်စဉ်၄ရက်ကြာကျင်းပတဲ့ဒီအစည်းအဝေးအတွင်းဥရောပနဲ့မြောက်အမေရိကတိုက်ကနိုင်ငံရေးစီးပွားရေးကာကွယ်ရေးနဲ့ထောက်လိုင်းရေးနယ်ပယ်ကထင်ရှားတဲ့ပုံစံတွေတက်ရောက်ကြတာဖြစ်ပါတယ်။ဒီနေ့အတွက်ဆောင်မုတ်ကတော့တည်ငြိမ်တဲ့မဟာဗျူဟာမြောက်ခင်းကျင်းလို့ဆိုရမယ် A Stable Strategic Order ဖြစ်ပါတယ်။သမ္မတဒေါနယ်ထရမ့်ရဲ့တုံ့တီးတီးပြောဆိုချက်တွေနဲ့မူဝါဒတွေဟာကမ္ဘာစစ်ပီးကာလအခင်းကျင်းတဲ့မဟာမိတ်တွေကိုစိန်ခေါ်နေတယ်ဆိုပြီးတော့လည်းပြောလိုက်ပါတယ်။သမ္မတထမ်ကိုထောက်ခံသူတွေကတော့အမေရိကန်ဟာသူတို့အတွက်ဘယ်ဟာကအကောင်းဆုံးဆိုတာကိုထည့်သွင်းစဉ်းစားခြင်းမရှိဘဲနေ့တော်ကြာလုပ်ခဲ့ပြီးတော့အမေရိကန်သာပထမဆိုတဲ့စိတ်ဓာတ်မျိုးကအရန်ကိုလိုအပ်နေတယ်ဆိုပြီးတော့ပြောလိုက်ပါတယ်။တချို့ဆန္ဒပြတဲ့သူတွေကတော့ဒီပန်းဖြစ်ခန်းရဲ့အပြင်ဘက်ဂိတ်မှာငြင်းငြမ်းစွာနဲ့ဆန္ဒပြခဲ့ကြပါတယ်။ဒီစည်းဝေးကိုတော့သမ္မတထမ်ရဲ့သမတ်ဖြစ်သူ Jared Kushner, NATO မဟာမိတ်တပ်ဖွဲ့ရဲ့အတွင်းမှုချုပ် Jens Stoltenberg နဲ့ဂျာမန်နိုင်ငံသားဝန်ကြီး Ursula von der Leyen တို့လည်းအပါဝင်တခြားသူတွေလည်းတက်ရောက်ခဲ့ကြပါတယ်ခင်ဗျာ
အမေရိကန်နဲ့တရုတ်ကြားလက်တလောကုန်သွယ်ရေးဆွေးနွေးပွဲတွေမအောင်မြင်ရတဲ့အပေါ်အမေရိကန်မှာလုံးဝတာဝန်ရှိတယ်လို့တရုတ်ဘက်ကပြောဆိုလိုက်ပါတယ်ဆွေးနွေးပွဲတွေမှာအမေရိကန်ကနောက်ကျောင်းပြန်သွားနေတဲ့အပြင်ကုန်သွယ်ကုန်တွေတိုးကောက်နေတာကနှစ်နိုင်ငံကုန်သွယ်ရေးကိစ္စတွေဖြေရှင်းချက်မဟုတ်ဘူးလို့တရုတ်နိုင်ငံကဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီလိုအစောပိုင်းဆွေးနွေးပွဲတွေမအောင်မြင်တဲ့နောက်ဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေပေါ်အမေရိကန်က25ရာခိုင်နှုန်းအခွန်တိုးကောက်လိုက်တာပါတရုတ်ဆက်သွယ်ရေးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Huawei ကိုမီးပညာဆိုင်ရာပစ္စည်းတွေရောင်းချပေးနေတာကိုရပ်ဆိုင်းလိုက်တာကိုလက်တုံ့ပြန်တဲ့အနေနဲ့အမေရိကန်နဲ့နိုင်ငံခြားကုမ္ပဏီတွေကိုတရုတ်ကုန်သွယ်ရေးဝန်ကြီးဌာနကစိတ်မချရတဲ့ကုမ္ပဏီများစီရင်ဆိုပြီးတော့ပြီးခဲ့တဲ့တောက်ကြာနေ့ကထုတ်ပြန်ခဲ့ပါတယ် ဒါပြင်နောက်ကျောင်းပြန်သွားနေတာကတရုတ်မဟုတ်ပဲအမေရိကန်သားဖြစ်တယ်လို့တရုတ်ကုန်သွယ်ရေးဒူဝင်ဂျီဝမ်ရှူဝမ်ကဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ
်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဟာအီရန်နိုင်ငံရဲ့ခေါင်းဆောင်ကြီးအယာထိုလာအာလီခါမေနီနဲ့အခုလအခုမှာတွေ့ဆုံမှာဖြစ်ပြီးတော့ဂျပန်အစိုးရအနေနဲ့အမေရိကန်နဲ့အီရန်နိုင်ငံကြားမှာကြောင်းဝင်ဆက်ဆက်ပြေးနိုင်ဖို့မျှော်လင့်နေတယ်လို့သတင်းတွေကဖော်ပြနေပါတယ်ဂျပန်ရဲ့အဓိကမိုင်းမိတ်ဖြစ်တဲ့အမေရိကန်နဲ့အီရန်နိုင်ငံကြားတင်းမာမှုတွေမြင့်တက်လာနေတာနဲ့အမျှဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဟာနိုင်ငံကြားကြောင်းဝင်ဆက်ဆက်ပြေးဖို့ကမ်းလှမ်းခဲ့ပြီးတော့အီရန်နိုင်ငံကိုလည်းနိုင်ငံတော်ခီးစဉ်ဖြစ်တဲ့တရားဝင်တွားရောက်ဖို့အတွက်ချိန်နေတယ်လို့သိရပါတယ်။မိုင်းနီချီရှင်ဘွန်သတင်းအရတော့အီရန်ခေါင်းဆောင်ကြီးခါမေနီနဲ့ဝန်ကြီးချုပ်အာဘေတို့တွေ့ဆုံဖို့အစည်းအဝေးဟာနိုင်ငံခေါင်းဆောင်ကြားမှာပထမနှစ်ယောက်ကြားမှာဒီပထမဆုံးဆွေးနွေးပြောဆိုမှုဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဂျပန်နိုင်ငံတိုကျိုမြို့ကိုနိုင်ငံတော်တရားဝင်ခီးစဉ်ဖြစ်လာရောက်ခဲ့တဲ့တုန်းကသူ့အနေနဲ့အီရန်ဆိုးရွားနဲ့ဆွေးနွေးဖို့အတွက်လမ်းဖွင့်ထားစေဖြစ်တယ်လို့ပြီးခဲ့တဲ့တစ်ပတ်ကပြောကြားလိုက်တာကဂျပန်ဝန်ကြီးချုပ်ရဲ့ဒီအစီအစဉ်ကိုလှုပ်ဖို့အတွက်ခွင့်ပြုလိုက်တာဖြစ်ပုံရပါတယ်။ဝန်ကြီးချုပ်အာဘေဟာအီရန်ခေါင်းဆောင်ကြီးခါမေနီနဲ့မတွေ့ခင်မှာအီရန်သမ္မတဟာဆန်ရူဟာနီနဲ့လည်းတွေ့ဆုံသွားမှာဖြစ်ပါတယ်။ဂျပန်ဝန်ကြီးချုပ်ဟာအီရန်နိုင်ငံကိုလာမဲ့ဂျွန်လ12ရက်နေ့ကနေ14ရက်နေ့ထိသွားရောက်မှာဖြစ်တယ်လို့အမည်ဖော်လိုတဲ့အစိုးရသတင်းရင်းမြစ်ကိုကူးကပြီးတော့အဲ့ဒီသတင်းကဖော်ပြထားပါတယ်ခင်ဗျာ
။ View American တဲ့ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေ9နာရီထိ9.79kHz 1683ည9.19kHz 15965နဲ့9.25kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
။ VOA မြန်မာပိုင်းရဲ့တနင်္ဂနွေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တက်မရော်ဟာနိုင်ငံရဲ့အမျိုးသားနိုင်ငံရေးဥဆောင်မှုအခမ်းကဏ္ဍမှာအစဉ်တစိုက်ပါဝင်ရန်ဦးတည်ရလို့အခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့အတိုင်းတက်မရော်ကဆောင်ရွက်နေတာဟာအမျိုးသားရေးဆိုတာထက်အမျိုးသားနိုင်ငံရေးဖြစ်တယ်လို့တက်မရော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ်။အခုဖန်ဝရန်ထုတ်ခံထားရတဲ့ဥဝီရသူကအမျိုးသားရေးဆိုပြီးလှုပ်ဆောင်တာတွေအပေါ်တက်မရော်ရဲ့သဘောထားကိုဒီကနေ့နေပြည်တော်စစ်တမိုင်းပြတိုင်းမှာလှုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသတင်းတောက်တူကမေးတာကိုအခုလိုပြန်ဖြေသွားတာပါ။ကျွန
်တော်ဥဝီရသူနဲ့ပတ်သက်တော့ဒီနောက်ဆက်တဲ့ပြဿနာတွေကိုဒီမင်းကလည်းကျွန်တော်ဒီအတိုင်းအတာရုံးရဒီနာရှင်းလင်းပွဲမှာမြည်ပြီးဖြစ်ပါတယ်။ဒီပြည်သူတွေဒီဟာရီရနိုင်ငံတော်အစိုးရဆောင်ရွက်ရမယ်လို့ငြင်းချက်တယ်ဆိုတော့ဥရောပရတဲ့ကရှင်းလင်းပြီးဖြစ်တယ်။ဥရောပရဆင်းတဲ့ဒီလိုစီစဉ်ဆောင်ရွက်ပြီးပါပြီလို့ပြောခြင်းဖြစ်ပါတယ်။အခုနတမော့ကောင်ဝင်ဥရောပနဲ့ဆရာတော်ဥရောပနဲ့ဆက်ဆံရေးကြတာ။တမော့ကောင်ဝင်ဥရောပကသုံးကတ်တယ်ဆိုတာတန်ငတ်တာတန်ငတ်တာတန်ငောင်းဒီမှန်ဒီကတ်တာ။ဒီပြည်တန်ငောင်းဆိုကတ်ပါဒီပြည်တန်ငောင်းဆိုကတ်ပါဖြစ်ပါတယ်။တန်ငောင်းဒီမှန်ဒီသုံးဆက်ကတ်ဒီမှန်ဒီဖြစ်ပါ
တမရော်ဘက်ကအပြည့်ရဲ့ကြီးညာချက်ထုတ်ပြန်ပြီးနောက်ပိုင်းတိုက်ပွဲဖြစ်တာတွေနဲ့တိုင်းရင်းသားနဲ့နိုင်ငံအဖွဲ့တွေရဲ့စီကံဖောက်ဖျက်မှုဆိုတာတွေတမရော်ကတာဝန်ထမ်းဆောင်နေတဲ့အခြေအနေတွေပြည်ရင်းငြိမ်းချမ်းရေးအတွက်ဆောင်ရွက်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးနှစ်နာရီကြာသတင်းစာရှင်းလင်းပွဲအတွင်းတမရော်သတင်းမှန်ပြန်ကြားရေးအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်စုနိုင်ဦးဒုဥက္ကဋ္ဌဗိုလ်ချုပ်ထွန်းထွန်းညီနဲ့အတွင်းရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းတို့ကရှင်းလင်းပြောဆိုသွားတာဖြစ်ပါတယ်
ဒီနိုင်ငံကတောင်ကျုပ်ပင်လယ်ပြင်အတွင်းသူတို့ပိုင်နက်နေမီတွေမှာစောက်လို့ရလုပ်ငန်းတွေတည်ဆောက်ဖို့တရားဝင်အခွင့်အရေးရှိတယ်လို့ပြောလိုက်ပြီးတဲ့နောက်တောင်ကျုပ်ပင်လယ်ပြင်အတွင်းတိုက်ရအသုံးပြုမှုတွေနဲ့နေမီပိုင်ဆိုင်မှုတွေနဲ့ပတ်သက်ပြီးတော့သဘောထားတင်းမာနေတာနဲ့ပတ်သက်ပြီးသတိထားကြဖို့ကိုလည်း Shangri-La Dialogue လို့ခေါ်တဲ့နှစ်စဉ်ကျင်းပတဲ့လုံခြုံရေးဆိုင်ရာဆွေးနွေးပွဲကိုတက်ရောက်လာတဲ့ကုလသမဂ္ဂအဖွဲ့တွေကပြောကြားလိုက်ပါတယ်။ဒီကကွယ်ရေးဝန်ကြီးဝေဆန်းကဒီနေ့စောပိုင်းမှာကျင်းပတဲ့ဆွေးနွေးပွဲအတွင်းအဲ့လိုပြောခဲ့တာပါ။အရှာဒေသကသူတို့ရဲ့ကာကွယ်ရေးလုပ်ငန်းတွေဟာသူတို့ဘာသာသူတို့ကာကွယ်ဖို့တသက်ဖြစ်ကြောင်းဒါပေမဲ့လည်းသူတို့ရဲ့အကျိုးစီးပွားကိုကာကွယ်တဲ့အနေနဲ့တံပြန်တိုက်ခိုက်သွားဖို့ကတော့တွန့်ဆုံနေမှာမဟုတ်ဘူးဆိုပြီးတရုတ်ကာကွယ်ရေးဝန်ကြီးကပြောလိုက်ပါတယ်။ Australia, Vietnam နဲ့ Philippines ကာကွယ်ရေးဝန်ကြီးတွေကတော့အငြင်းပွားစရာဖြစ်နေတဲ့တောင်တရုတ်ပင်လယ်အတွင်းနိုင်ငံတကာဥပဒေနဲ့အညီလှုပ်ဆောင်နေသမျှတရုတ်နိုင်ငံရဲ့လှုပ်ရှားမှုတွေကိုသူတို့အနေနဲ့စန့်ကျင်နေမှာမဟုတ်ဘူးလို့ပြောကြားလိုက်ပါတယ်ခင်ဗျာ။
ဒီကနေ့တနင်္ဂနွေနေ့စင်ကာပူနိုင်ငံမှာပြုလုပ်တဲ့ American, Japan နဲ့တောင်ကိုရီးယားသုံးပွင့်ဆိုင်ဆွေးနွေးပွဲတွေမှာမြောက်ကိုရီးယားအရေးကိုအဓိကထားဆွေးနွေးခဲ့ကြပါတယ်။စင်ကာပူနိုင်ငံကအင်ရှင်အဖြစ်လက်ခံကျင်းပတဲ့ Shangri-La Dialogue လို့ခေါ်တဲ့အာရှဒေသကာကွယ်ရေးဆိုင်ရာဆွေးနွေးပွဲမှာ American ယာယီကာကွယ်ရေးဝန်ကြီး Patrick Shanahan ကဂျပန်နဲ့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးမြောက်ကိုရီးယားကိုနျူကလ িয়ার ကင်းမဲ့ဇုန်အဖြစ်လှုပ်ဆောင်ဖို့ကိစ္စကိုထပ်လောင်းအတည်ပြုခဲ့ကြပါတယ်။မြောက်ကိုရီးယားဘက်ကနျူကလ িয়ার ကင်းမဲ့ရေးလှုပ်ဆောင်နေရတဲ့အပေါ်လက်တွေ့မျက်မြင်တိုးတက်တာကိုမတွေ့ရသေးဘူးလို့လည်းဂျပန်ကာကွယ်ရေးဝန်ကြီးတာကာရှိအီဝါရာကပြောပါတယ်။ မဟာမိတ်အမေရိကန်နဲ့ဂျပန်တို့ကမြောက်ကိုရီးယားကိုနျူကလ িয়ার ကင်မဲဇုံဖြစ်သတ်မှတ်နိုင်ရေးဥဆောင်ကြိုးပမ်းလှုပ်ဆောင်နေကြတဲ့အပေါ်တောင်ကိုရီးယားအမျိုးသားကာကွယ်ရေးဝန်ကြီးချောင်ဂျုံဒူးကလည်းချီးကျူးပြောဆိုခဲ့ပါတယ
်။ဒီနိုင်ငံမှာလွန်ခဲ့တဲ့နှစ်30ကဖြစ်ခဲ့တဲ့ TNMA အရေးခင်းတွေမှာဆန္ဒပြခဲ့ကြတဲ့ចောင်းသားတွေကိုသွေးထွက်တန်ယူဖြစ်အောင်နှိမ်နှင်းခဲ့တာဟာမှန်ကန်တဲ့မူဝါဒဖြစ်တယ်လို့တရုတ်အစိုးရကဒီနေ့မှာကာကွယ်ပြောဆိုလိုက်ပါတယ်။ TNMA အရေးခင်းနှစ်30ပြည့်အခမ်းအနားမတိုင်ခင်ရပ်ပိုင်းလိုမှာတရုတ်စိုးရဘက်ကအဲ့လိုပြောကြကြတာဖြစ်ပြီးတော့ TNMA အရေးခင်းနဲ့ပတ်သက်ပြီးတော့လေတရုတ်စိုးရဘက်ကရှာရှာပါပါလူလူကိုဝန်ခံပြောဆိုကြတာဖြစ်ပါတယ်။ចောင်းသားတွေနဲ့အလုံသမားတွေကဒီမိုကရေစီစနစ်ကိုပြောင်းလဲဖော်ဆောင်ပြီးအောက်ရီလိုက်စားမှုတွေကိုအဆုံးသတ်ဖို့သတင်း9ပတ်ကြာဆန္ဒပြတောင်းဆိုပြီးတဲ့နောက်တရုတ်စိုးရက1989ခုနှစ်ဇွန်လ4ရက်နေ့ကဘေကျင်းမြို့က TNMA ရင်ပြင်မှာလူတွေကိုတန်ကားတွေလုံခြုံရေးတပ်ဖွဲ့တွေနဲ့နှိမ်နှင်းကြတာဖြစ်ပါတယ်ခင်ဗျာ
The voice of America. တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမမျှသတင်းအောင်နဲ့ကိုရနိုင်တို့ပြောပြပေးသွားတာပါ။အခုသတင်းလွှာတွေစတိုက်ထုတ်လွှင့်ပေးပါမယ်ရှင်။အမေရိကန်ယာယီကာကွယ်ရေးဝန်ကြီးဖြစ်တဲ့ရှန်နဟန်စပီတာဝင်းထမ်းဆောင်တဲ့ပထမနေ့ကလေးကသူ့ရဲ့ထိတ်တန့်စိုးရင်ချက်ဟာတရုတ်နိုင်ငံဖြစ်တယ်လို့ပြောထားပူပါတယ်။အမေရိကန်စစ်တပ်ရဲ့အရက်သားအကြီးအကဲအဖြစ်အာရှဒေသကအဓိကစူတွင်ဘွယ်ကြီးတစ်ခုကိုပထမဆုံးအကြိမ်တက်ရောက်တဲ့အချိန်မှာလဲတရုတ်ရဲ့ပြုမှုလှုပ်ဆောင်ပုံတွေအပေါ်ဝေဖန်ပြောဆိုဖို့မတွန့်ဆုတ်ခဲ့ပါဘူး။ပင်တဂွန်စစ်ဌာနချုပ်ဆိုင်ရာ VOA သတင်းတောက်ကာလာဘတ်ပြည်သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြမှာပါရှင်။
နိုင်ငံခြားဆက်ဆံရေးတည်ဆောက်ဖို့အဓိကရည်ရွယ်သည်တရုတ်ကာကွယ်ရေးဝန်ကြီးနဲ့ဆွေးနွေးပွဲမတိုင်ခင်မှာတော့ယာယီကာကွယ်ရေးဝန်ကြီးဖက်ရှန်နဟန်ကိုပြုံပြုံရှင်ရှင်နဲ့ပဲတွေ့ခဲ့ရပါတယ်။ဒါပေမဲ့လည်းစင်ကာပူနိုင်ငံမှာနေဆင်ကျင်းပနေကြရှန်ဂရီလာလူမျိုးရင်းဆိုင်ရာဆွေးနွေးပွဲအတွင်းမှာတော့ဒေသတွင်းတာယာဝပြောမှုကိုချိန်ချောက်တဲ့တရုတ်ရဲ့အပြုအမူတွေကိုအမေရိကန်အနေနဲ့လစ်လျူရှုထားမှာမဟုတ်ဘူးလို့ဝန်ကြီးရှန်နဟန်ကပြောပါတယ
်။ It's not about conflict, it's not about building walls. This is about
ဒါကဘယ်လိုကဖြစ်ဖို့မဟုတ်ပါဘူး။နိုင်ငံတိုင်းတွေတိစောက်ဖို့မဟုတ်ပါဘူး။ဒါကလူမျိုးရင်းကိစ္စပါ။
တခြားနိုင်ငံတွေရဲ့စစ်ဖက်နဲ့ရပ်ဖက်နီးပညာတွေကိုခိုးယူတဲ့နေရာမှာတရုတ်ဟာမကောင်းတဲ့တဲ့ကြော်ကြားပါတယ်။ဒီအပေါ်အမေရိကန်ရဲ့သဘောထားကိုလည်းဝန်ကြီးရှန်နဟန်ကပြောသွားပါတယ
်။ I don't like when intellectual property is stolen. We have real issues with intellectual property.
ညာဘူပိုင်ခွင့်ပစ္စည်းတွေကိုခိုးယူတာကျွန်တော်မကြိုက်ပါဘူး။ညာဘူပိုင်ခွင့်ပစ္စည်းခိုးယူတာနဲ့ဆိုင်ဘာတိုက်ခိုက်မှုတွေမှာတကယ်ပြဿနာတွေရှိနေပါတယ်။ကျွန်တော်တို့ကင်တယ်ဖြေရှင်းရမယ့်ကိစ္စရဲ့အတော်များများရှိနေပါတယ်။
အမေရိကန်ရဲ့တရုတ်စစ်ဖက်တွေကြားအဓိကအရေးပါတဲ့စွမ်းရည်ပိုင်းတွေမှာကွာဟမှုကျင်းပြောင်းသွားအောင်တရုတ်ကအဲ့ဒီလိုနီးပညာတွေကိုခိုးယူနေတာလို့ကြွန့်ကျင်သူတွေကမြင်ပါတယ်။တရုတ်နိုင်ငံဟာနိုင်ငံပြင်ပမှာစစ်အင်အားတိုးချဲ့ပြီးစောက်တာဆက်ပြီးလုပ်နေပါတယ်။အထင်ရှားဆုံးကတော့နိုင်ငံပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်ကျုပ်ပင်လယ်ထဲမှာကျွန်းတူတွေတည်ဆောက်ပြီးလက်နက်ကြီးတွေကိုချထားတဲ့ကိစ္စပါ။အငင်းပွားရေပြင်နဲ့နမိတ်ကိုသူတို့ပိုင်ဆိုင်တယ်လို့ပြောထားတဲ့အပေါ်အထောက်အကူဖြစ်စေဖို့အဲ့ဒီလိုလုပ်တာဖြစ်ပြီးဒါကိုနိုင်ငံတကာဥပဒေအရအတိအမှန်ပြုမထားပါဘူး။ဒါနဲ့ပတ်သက်လို့လဲဝန်ကြီးရှန်နဟန်က
They argue that it's defensive. It looks like it's a bit overkill.
ကာကွယ်ရေးအတွက်လှုပ်တာလို့သူတို့ကဆိုပေမဲ့လုံနေတာကအဲ့ထက်အများကြီးကျော်လွန်တဲ့ပုံရှိပါတယ်
။အကြသေးခင်ကတော့တောင်ကျိုးပင်လယ်တွင်နိုင်ငံတကာရေချောင်းကင်းလှည့်တာတွေကိုအမေရိကန်ကပိုလုပ်လာပါတယ်။အဲ့ထက်မှာဂျပန်၊အိန္ဒိယ၊ဖိလစ်ပိုင်တို့နဲ့ပူးတွဲပြီးပြီးခဲ့တဲ့လကပဲကင်းလှည့်ခဲ့တာလေပါဝင်ပါတယ်။အင်အားကြီးနိုင်ငံတို့အကြားပိုးပြီးတင်းမာလာနေတဲ့ပေါ်စင်ကာပူဆွေးနွေးပွဲတက်တဲ့အမေရိကန်မှအမိတ်တွေကြားမှာစိုးရိမ်မှုတွေတိုးလာနေပါတယ်။ခေါင်းဆောင်တို့ဦးထောက်ပြတဲ့အတိုင်းဆိုရင်ဖြင့်ရုပ်နဲ့အမေရိကန်ကြားလက်တွဲလှုပ်ဆောင်ဖို့လိုအပ်ပြီးအဲ့လိုမဟုတ်ရင်တော့ကမ္ဘာလုံးဆိုင်ရာစနစ်ကျိုကျပျက်စီးမဲ့အန်ဒရယ်နဲ့ရင်ဆိုင်ကြရမယ်လို့နိုင်ငံများပြားကယုံကြည်နေကြပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းပြောပြသွားတာပါရှင်။အခုရခိုင်မျိုးသားပါတီပြင်ဆင်ဖွဲ့စည်းမှုကိုအလှည့်ပေးပါရစေ။ရခိုင်ပြည်နယ်မှာရင်ဆိုင်နေရတဲ့ပြဿနာတွေကိုဖြေရှင်းသွားနိုင်ဖို့နဲ့ရခိုင်ပြည်သူတွေရဲ့ဘဝဖွံ့ဖြိုးတိုးတက်လာစေဖို့ရခိုင်မျိုးသားပါတီ ANP ကိုပုံသဏ္ဍာန်အားဖြင့်ပြင်ဆင်ဖွဲ့စည်းလိုက်ကြောင်းပါတီခေါင်းဆောင်တဦးက VOA မြန်မာပိုင်းကိုပြောပါရတယ်။2015ရွေးကောက်ပွဲမှာရခိုင်အများစုအနိုင်ရခဲ့ပေမဲ့ပြည်သူလူထုအတွက်ထင်သလောက်အလုပ်ကျွေးမပြုနိုင်ခဲ့တဲ့ ANP ပါတီအနေနဲ့2020ရွေးကောက်ပွဲအလွန်ကာလမှာချင်းကပ်မှုအသစ်တွေနဲ့လှုပ်ဆောင်သွားဖို့ ANP ဒုတိယအကြိမ်ပါတီညီလာခံကနေဆုံးဖြတ်ခဲ့တယ်လို့ဆိုပါတယ်အကြောင်းဆိုကိုတော့ကိုညာဝင်းအောင်ကတင်ပြထားပါတယ်ရှင်
။ဇွန်လ10ရက်စနေနေ့စစ်တွေမြို့မှာကျင်းပတဲ့ ANP ရခိုင်အမျိုးသားပါတီရဲ့ဒုတိယအကြိမ်ပါတီဗဟိုညီလာခံကနေဘိုးအလုံးမှုဆောင်ကော်မတီဝင်25ဦးကိုရွေးချယ်တင်မြှောက်ခဲ့သလိုပါတီရဲ့မူဝါဒရေးရာဦးဆောင်ကော်မတီဝင်9ဦးကိုရွေးချယ်တင်မြှောက်ခဲ့တာပါဒါဟာရခိုင်ပြည်သူတွေရင်ဆိုင်နေရတဲ့ပြည်သူ့ဘက်ကဖြည့်ရှင်းဖို့နဲ့ရခိုင်ဒေသဖွံ့ဖြိုးတိုးတက်ရေးအတွက်ပ Party Duen, Piensen, Puesi Mupi Chong, AMP Party, Muara Yia Usong Company Wen, Uu La Soga, Vio Ego Pioware.
Party Tema, a great young lady, she there, a tell lady, she there, either Ludiano, General Party, CCC, and you don't mind, or possible mechanism Tema, a parent. Party Muara Vaisaya Maro, General Rat. ทิ้งก็ทิ้งอยู่แล้วดีกว่าเจอเองลูกเด็กวันนี้เราจะโน้ไอ้คนกูเป่าว่าปีชายปาร์ตี้ทุกมาปาร์ตี้องค์การเนี่ยปาร์ตี้ปีนี้มัวอ่ะปาร์ตี้อาณาบริษัทวิโรไอ้ปาร์ตี้อาณาเป่าก็ต้องว่าพี่หนูพี่อ๋องจะโน้เจออยู่ที่เนี่ยดูดีกว่าจะโน้ไอ้เบลก็ทับวิโรปาร์ตี้มัวอ่ะก็ทิ้งจังเลยก็สิ่งนี้มาจะโน้ว่าปาร์ตี้ปุ่มมันซีซีซีซีเอ็กซ์ก็ทำมุจจาโร้จะโน้ว่าเดี๋ยวช้าในเรื่องของชีวิตลุงเรียลุงลับไปอยู่อุตส่าห์ปีเดียวก็ยังไม่เห็นไอ้ลุงลุงเด็กพ่อว่
าคุณทำไมนี่ก็ลาดีจังจะการปีนี้ก็สี่เอ็มยังไม่ได้หมดป่าวเองจะการที่ตาลุงที่อยู่เย่ยินดีมีน้ำมือเนี่ยรู้เห็นจากมุสลิมยี่กิสซาซาลาดีกูปาร์ตี้ก็ลีท่าการตัวสามีตัวเมลูอู้อู้ล่าสุดก็เปลี่ยวไปเลย
ฉันรู้ว่าใครรู้ว่าที่จงเดียร์รอดีกว่าเนี่ยนั่งยังไงก็ประเดี๋ยวอีกฝั่งอีชูเนาะเดี๋ยวเบียร์ยิ่งนิ่งแล้วมุสัยอ่ะเบียร์เอาไอ้เนี่ยภาษาบิดอไอ้ใครเนี่ยบุรุษภาษาเด็กขามาไอ้ใครเนี่ยบุรุษยาดีมันเลยชดอิชูน้องดูเรื่องเส้นเนี่ยภาษาบิดอไอ้เนี่ยภาษาเด็กอิชูน้องเฟรดเรอิชูอ๋อไอ้ชาจันโลยังใครเบียร์ผมจะดูเดี๋ยวมุสัยลุงมุสีบัวผมจะอิชูคงป่ามาวะ
รู้เห็นยาสุดเลยตัวน้องกูรอไอ้ใครได้ยินอะไรกันอยู่สุยานเนี่ยจำรู้กับว่าเล่มขันเปียชาท้าวเลยในท้องสังอายุก็ป่วยมาดงอ่ะไอ้ใครบีเนี่ยมาANB ปาร์ตี้ก็อันยาสูนยาเป็นแม่ลูกแบงก์เว้นเต็มชีพเลยปีดูโกเทนเดล่าลูกจุ๊ยมาพิวนังเกล้าจ้าวแล้วแม่นัทเอาหน้าเสียอยู่กับป่วยมาเปลี่ยนบีอันยาสูนยาเกย์เองเช่นกันหมดเดือนเนี่ยลูกสาวตัวแม่ลูก ANB ปาร์ตี้ก็ลองดูพิจูอู้ล่าสัวก็เปลี่ยวไปเลย
ที่เจ้าหนูอยากขายปีเดียมาอยากขายปาร์ตี้ก็นั่งยาที่อ้อจากชีเรลูทูเล็กขนาดโน่อยากขายบีเอสซีมันขันพุ่งก็เป็นขนาดโอ้ยังขายปาร์ตี้เนี่ยยังขายจีบลูทูบไปก็เปลี่ยนไปมาเพราะแม้คนที่ว่าอยากแต่แต่ชีนายไม่สบายใจเราเล็กขนาดนี้ไอ้ราชาโลนายนายอาทิโอ้จะพี่ลงมาแต่งงานเนี่ยโอ้จะชีเลยนายยาชีเลยนางเอ๋ปาร์ตี้เนี่ยแต่ว่าราชีมูนารู้ว่านางเอ๋ปาร์ตี้ป่าวเนี่ยที่มาที่นางเอ๋ที่มาโอ้จะชีเลยเนี่ยเจ้าหนูเขาจะต้องส่งเดียร์แต่ว่าราชีมูไอ้แต่ว่าราชีมูเนี่ยบอกมูที่วิโรที่เชนโลยาวเลยไอ้ลูกศิษย์มาข้างหัวปีใหม่สุรุ่งเช่นปีเรื่องมาจันโอรุกุจจานี่แหละมีอะไรเปลี่ยนเลยเป็นยังไงสุดเลย National Consolation เย่ Now จันโอรุ Radical Line เย่ Now Federal ตัวอุดีเลยแต่ทุกคนเลยจันโอรุตอนไหนมาคิดได้ใจจ๋อไอ้ดีฮะปีเรื่องยิ่งใหญ่กว่าเดิมจะอุดีมาลดเช่นเนี่ยไอ้ลูกมาเข้าไปเนี่ยนางไอ้ปารีจิตคู่ว่าอันนั้นฉันจะบอกมีฉันเนี่ยทิ้งช่วงท้ายอยู่ฉันจะเล่นอย่างปูพี่มาเช่นนั้นสิเนี่ยเราในเชิงเรื่องการศึกษาปลอดภัยจะไม่ชิวที่เรื่องเชิงยุทธศาสตร์ก็เลยอุดมการตัวมาไม่เข้าหูเฟดเรย์สเนกูอุดมตัวเลยมอเดลคู่ก็เลยจะยังว่าไม่เข้าหู
AMP ปาร์ตี้อุกระห้องแต่ถ้าอีมองก็รู้นัทเอาเสียจะน้องไอ้ลาเรมาจะเข้าใจอาณาจักรสงฆ์เนี่ยนั่นเสียตัวหนึ่งที่เอาไม่ไหวขนาดมาในงานวันจีนยูพีซีเดียสก้าพิโอสุกิเรสุเรสุสวยเจเน่ปีเกเรมาสลาด้วยท่านั้นนั่นเสียช้ามาขยับไปเลยအခုဒုတိယအကြိမ်ပါတီညီလာခံကနေ ANP ပါတီဥက္ကဋ္ဌဖြစ်ဥတာထွန်းလှအထွေထွေအတွင်းမူဥခိုင်ပြည်စုံနဲ့ဗန္နာယီမူတစ်ဖြစ်ဒေါခင်စောဝေတို့ကိုရွေးချယ်ခဲ့ကြပါတယ်ခင်ဗျာ
ဒီမှာတရင်းမီဒီယာရင်းနဲ့တရင်းသမားတွေအပေါ်ဝီဗန်တက်ခိုက်တာတွေအခုနောက်ပိုင်းမှာအတော့ကိုများလာတဲ့ပြင်စူးစူးရွရွပြောဆိုထုတ်နေတာတွေမကြာခဏတွေ့လာရပါတယ်အထူးသဖြင့်ရခိုင်ပြည်ရေးကိစ္စနဲ့ပတ်သက်တဲ့သတင်းတွေကိုရေးသားထုတ်လွှင့်တဲ့အခါဒီမှာဗက်ပေါင်းစုံကဝေဖန်ထိုးနှက်ကြတာတွေ့ရပါတယ်။ဒီလိုအခြေအနေဘာကြောင့်ဖြစ်လာရလဲလို့ကျွန်တော်တို့ VOE သောတာရှင်တွေယူဆကြပါတယ်။ဒီကနေ့ကမြန်မာနိုင်ငံမှာသတင်းမီဒီယာရဲ့အခန့်ကဏ္ဍပေါ်သောတာရှင်တို့ရဲ့သဘောထားအမြင်တွေကရောဘယ်လိုရှိပါသလဲ။အခုလာမယ့်အင်္ဂါညတိုင်းရည်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာကိုယ်တိုင်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမည်ပို့ထားပေးပါကိုယ်တိုင်မပါဝင်နိုင်ဘူးဆိုရင်လည်းကိုဆွေးနွေးကြတာကိုလိုရင်းတူရှင်းရေးပြီးစာနဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရတယ်လို့ VOE ရဲ့ Facebook မှာလည်းရေးထားလို့ရပါတယ်။ VOE ရဲ့ဖုန်းနံပါတ်က0239283994 email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုထိတ်ခေါ်ပါတယ်ညာ
။အင်္ဂါညတိုက်ရိုက်လေးလိုက်မှပါဝင်ဆွေးနွေးလဲဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။ဒုတိယကမ္ဘာစစ်ကဒီဒေးလိုလူသိများတဲ့မဟာမိတ်တပ်တွေရဲ့နော်မန်ဒီကမ်းတက်စစ်ဆင်ရေးကြီး85နှစ်မြောက်အခမ်းအနားဇွန်လ6ရက်နေ့မှာကျင်းပမှာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရန့်အပါအဝင်နိုင်ငံတကာကခေါင်းဆောင်တွေပြင်သစ်နိုင်ငံမြောက်ပိုင်းကမ်းခြေမှာအခမ်းအနားကိုတက်ရောက်ဖို့စုဝေးကြမှာပါ။နာဇီဂျာမနီတွေကျူးကျော်မှုအောက်ကပြင်သစ်နဲ့ဥရောပတိုက်နိုင်ငံတွေလွတ်မြောက်ရေးပထမအဆင့်ခြေကုပ်ယူပြီးပြန်လည်တွန်းလှန်ခဲ့တဲ့စစ်စင်ရေးအောင်မြင်ခဲ့ပေမဲ့မဟာမိတ်တပ်ဖွဲ့ဝင်တွေထောင်နဲ့ချီကြဆုံခဲ့ပါတယ်။ဂျပန်တွေဘက်ကစစ်သားတွေအပါအဝင်တပ်ဖွဲ့ဝင် 42,500 အသက်ခံရထိခိုက်ဒဏ်ရာရဒါမှမဟုတ်ပျောက်ဆုံးခဲ့ပါတယ်။တိုက်ပွဲဝင်တွေပိတ်ဆက်ခဲ့သူတွေအတွက်အမှတ်တရစောက်ထားတဲ့နော်မန်ဒီကမ်းခြေကအမေရိကန်စစ်သင်္ချာရေးအကြောင်းကိုတော့နီကိုလတ်စ်ပီနော့ခ်ရဲ့သတင်းလွှာကိုကိုသိန်းထိုင်ဦးကပြောပြပေးမှာပါရှင်။
နော်မန်ဒီရဲ့ဦးမဟာကမ်းခြေကတော့ကောင်းကင်ဘုရားအောက်မှာတာယာလပ်ပနေပါလေ။လွန်ခဲ့တဲ့85နှစ်ကတပိုင်းမှာဆွန့်စားရဆုံးတပ်ဖွဲ့ဝင်တွေထောင်ထဲချီစည်းကြရတဲ့စစ်စင်ရေးကြီးတည်းကဒီကမ်းခြေမှာဆင်နွှဲခဲ့ကြတယ်ဆိုတာမယုံနိုင်စရာပါ။ဒီဒေးလိုရှုပ်ဝဲမြည်ပေးထားတဲ့ကမ်းတဲ့စစ်စင်ရေးကြီးကိုဆင်နွှဲဖို့မာမိတ်တပ်ဖွဲ့ဝင်တွေစစ်လက်နက်တွေလေကြောင်းကရောပင်လယ်ကူပါဖြတ်ပြေးဒီနေရာကိုရောက်ခဲ့ကြတာပါ။အမေရိကန်စစ်သမိုင်းထိမ်းမဲ့ဆောင်းချော်ကြီးကော်မရှင်ကစကော့ဒီဂျစ်တင်ကအခုလိုပြောပါတယ
် It took years to plan it there were probably
ဒီစစ်စင်ရေးကို2နှစ်ချီစီစဉ်ခဲ့တာပါမြေပုံတွေဆိုတာလဲထောင်ထဲချီရှိခဲ့မယ်လို့ထင်ပါတယ်ဆုံးဖြတ်ချက်တွေလဲထောင်ထဲချီချခဲ့ရပါတယ်မယုံနိုင်လောက်အောင်ရှုပ်ထွေးခဲ့ပါတယ်အခုခေတ်ရှိနေတဲ့နည်းပညာတွေနဲ့နောက်တစ်ကြိမ်ဒါမျိုးစစ်စင်ရေးကြီးပြန်လုပ်နိုင်မလားဆိုတာတိတ်တော့မသေးကြပါဘူးဒီတက်ဖွဲ့ဝင်တွေဟာဒီခေတ်လို GPS လမ်းပြမြေပုံတွေအင်တာနက်တွေမရှိဘဲဝင်တိုက်ခဲ့ကြတာပ
ါဥရောပနောက်ဖက်ချမ်းကိုခြေကုပ်ဆယူနိုင်မှုအတွက်ပေးဆပ်မှုအများဆုံးစစ်စင်ရေးကြီးကို1944ခုနှစ်ဇွန်လ6ရက်နေ့ကမာမိတ်တပ်တွေဆင်နွှဲခဲ့ကြတာပါအဲ့ဒီအထက်မှာအမေရိကန်တပ်ဖွဲ့ဝင်2012ယောက်အသက်ခံခဲ့ရပါတယ်နောက်ထပ်အမေရိကန်တပ်သား2000လောက်လဲဒဏ်ရာရခဲ့တာဒါမှမဟုတ်ပျောက်ဆုံးခဲ့တာတွေရှိပါတယ်နော်မန်ဒီမှာအမေရိကန်တပ်ဖွဲ့ဝင်တွေရဲ့ပေးဆပ်ခဲ့ရတာဒီကိုဂုဏ်ပြုဖို့ပြင်သစ်နိုင်ငံက Color Visume မှာအမေရိကန်စစ်သင်ကြီးကိုတည်ဆောက်ခဲ့ပါတယ်။လွန်ခဲ့တဲ့85နှစ်ကအကူအညီတွေအတွက်ပြင်သစ်လူမျိုးတွေကကျေးဇူးတင်နေသေးပါ။အမေရိကန်စစ်သင်ကြီးမှာခီးတဲ့တွေကိုလိုက်ပြပေးနေတဲ့ Stephanie Liveris ကအခုလိုပြောပါတယ်
။ C'est comme si c'était hier, c'est l'histoire de notre famille, de moi mes grands-parents.
မနေ့တနေ့ကလို့ပါပဲ။ဒီစစ်စင်ကြီးကကျမတို့မိသားစုအကြောင်းကျမတို့ဘူးဘီးတွေရဲ့တမိုင်းကြောင်းမှာဒီလူလက်မှုအတွက်ပေးဆက်ခဲ့ရတဲ့တံပိုးကိုကျမသိပါတယ်။ဒီလူငယ်တွေဒါအခုလိုမပေးဆက်ခဲ့ဘူးအသက်မဆုံးရဘူးဆိုရင်ဒီနေ့ကျမဘာဖြစ်နေမလဲဆိုတာမစင်းစားတတ်အောင်ပါပဲ
။ဒီစစ်သင်ကြီးကိုကဘာတော်ကခီးတဲ့သတန်းလောက်နှစ်ဆင်လာရောက်လဲပတ်ကြပါလေ။တခြားသူတွေရဲ့လွတ်လပ်မှုအတွက်အသက်ပေးဆက်ခဲ့ကြတဲ့လူငယ်တွေကိုအောက်မေ့ခုန်ပြူကြတာပါ။နယူးယောက်မြို့ကလာလေတဲ့ Steve ကတော့အခုလိုပြောပါလေ
။ So many good men gave their lives for
လူမျိုးရေးအတွက်စွန့်လို့အသက်ပေးခဲ့ကြသူတွေကိုကျွန်တော်တကယ်လေးစားပါတယ်။ဒီနေရာကိုကိုယ်တိုင်လာရောက်ပြီးဂုဏ်ပြုရင်းစိတ်မကောင်းဖြစ်မိပါတယ်
။85နှစ်ကြာဒီနေ့ခေတ်မှာတော့ဥရောပအတိုက်တွင်အုပ်စုလိုက်သဘောကွဲလဲမှုတွေပေါ်ပေါက်နေတဲ့အတွက်စိတ်ဆက်ညှိနှိုင်းနေရတဲ့ကာလဖြစ်ပါတယ်။ဘာလို့ဖြစ်ဖြစ်တမိုင်းမှာဒီတိုက်ကြီးကိုလွတ်လပ်တဲ့တိုက်ဖြစ်အောင်ဆွမ်းဆောင်ပေးခဲ့တဲ့အဓိကစစ်စင်ရေးကြီးအတွင်းအကြီးမြတ်ဆုံးပေးဆက်ခဲ့ရသူတွေကိုဂုဏ်ပြုဖို့အတွက်သူတို့ကိုမြုပ်နှံထားရနေရာကိုသမ္မတဒေါ်နယ်ထရန့်တော်ရောက်မှာဖြစ်ကြောမှာခင်ဗျာ
ကိုသိန်းထိုင်ဦးပါရှင်ပြည်သူ့စိတ်တွေကိုစားလေရှိတဲ့တင်းခွေချက်တွေကိုတရားမဝင်မှောင်ခိုကူးသူတွေလက်ထက်ကနေကယ်တင်ပြီးစိတ်ကူးသမှုပေးနေတဲ့အတွက်တရိတ်ဆန်ဆရာဝန်ဒေါက်တာကာရင်လူရန်စ်ကိုအာဖရိကတိုင်ရဲ့တင်းခွေချက်ဒေါက်တာဖြစ်လူသိများပါတယ်တင်းခွေချက်တွေကိုပါဇက်ကနေပိုက်တက်ပြီးအစာကျွေးတာနဲ့ဆေးစစ်ပေးတာစတဲ့ဤပညာသစ်တွေနဲ့ကူးသပေးနေတာကြောင့်ဒီရှားပါတရိတ်ဆန်တွေရှင်သန်မှုနှုန်းဟာပိုပြီးတော့များလာပါတယ်ဒီအကြောင်းကိုတော့Johannesburg မြို့ကနေပြီးတော့ VOA သတင်းတောက် Marisie D Clark ပေးပို့ထားတဲ့သတင်းကိုကိုစော်ဝင်းလှိုင်ကပြောပြမှာပါရှင်
။တောင်နဲ့အရှေ့ပိုင်းအာဖရိကတိုက်တို့မှာတွေ့နိုင်တဲ့အတွင်းအောင်ရှားပါတင်းခွေချက်တွေဟာကံကောင်းပါတယ်။အခုနှစ်အတွင်းဒေါက်တာ Karen Lawrence အနေနဲ့တင်းခွေချက်ပေါင်း50လောက်ကိုတရားမဝင်မောင်းခိုကူးသူတွေထံကကယ်တင်လိုက်နိုင်ပါတယ်။ဒေါက်တာ Lawrence ရဲ့တမှုထူးခြားတဲ့ကုထုံးတဲ့ကြောင့်အဲ့ဒီတင်းခွေချက်တွေဟာသူတို့သဘာဝနဲ့အညီနေထိုင်နိုင်ဖို့ပြန်လွတ်ပေးတော့မှာပါ။
Very little is known about the Temex ground pangolin. They've already had this poaching epidemic in Asia for quite a long time.
Temex အမျိုးအစားသင်္ခွေချက်အကြောင်းကိုလူတွေသိမသိပါဘူး။အာရှတိုင်းမှာတော့တရားမဝင်ခိုးတက်တာတွေတော်တော်ကြာကြာကလေးကရှိနေခဲ့တာပါ။ဒါကြောင့်အဲ့ဒီမှာသူ့ဒေသနာလှုပ်ဖို့အချိန်ပိုရခဲ့ပါတယ်။ကျမတို့စီမားကတော့တယောက်ချင်းစီပဲလုံနိုင်ပါတယ်။နောက်အာရှကသင်္ခွေချက်တွေကခွက်ထဲကနေစားတတ်ကြပါတယ်။ဒီကသင်္ခွေချက်တွေကတော့မစားတတ်ကြပါဘူး။သူတို့နေထိုင်တဲ့သဘာဝပတ်ဝန်းကျင်ကိုပို့ပြီးဘယ်လိုစားတောက်ကြတယ်ဆိုတာကိုလေ့လာရပါတယ်
။ကဲတင်ထားတဲ့တင်ကိုချက်တွေဆက်လက်ရှင်းသင်နေနိုင်ရေးအတွက်ဒေါက်တာလော်ရင်းစ်နဲ့အဖွဲ့ကအစီတက်နေပြီးအသားတက်များတဲ့ကြောင်စာတွေကိုဖျော်ပြီးတိုက်ကြွေးပါတယ်။သွေးစစ်ပေးတဲ့ဒေါက်တာလော်ရင်းစ်ရဲ့အစီအစဉ်ကြောင့်တင်ကိုချက်တကောင်ချင်းစီကိုကြွေးမွေးပြုစုဖို့လွယ်ကူစေပြီးသူ့ရဲ့အစီအစဉ်ကထင်ထားတဲ့ပိုပြီးထိရောက်မှုရှိကြောင်းတောရန်တရိတ်ဆန်ဆန်ရာသိပ္ပံပညာရှင်Lit Maya ကပြောပါတယ
် She's discovering really important treatments. She's discovering very important things about the normal
သူကအရေးပါတဲ့ကုထုံးကိုရှာဖွေတွေ့ရှိထားရပါ။သင်္ခွေချက်တွေရဲ့ခန္ဓာကိုယ်ဘယ်လိုပုံမှန်လှုပ်လှုပ်လဲဆိုတာနဲ့ပုံမှန်အသက်ရှင်နေထိုင်မှုနဲ့ဆိုင်တဲ့ကိစ္စကိုရှာဖွေတွေ့ရှိခဲ့ပါတယ်။အဲဒီကနေမှသင်္ခွေချက်တွေကိုသူတွေမကပဲတစ်ကဘာလုံးကဘယ်လိုပြုစုစောင့်ရှောက်သင့်လဲဆိုတာဖြစ်လာမှာပါ။
သင်္ခွေချက်တွေရဲ့အရေးကွန်ဟာဆေးဘက်ဝင်တဲ့အသားကလည်းနူးညံ့သိမ်မွေ့ရဲဆိုပြီးအာရှတိုက်ကို1ကီလိုကိုဒေါ်လာ1000လောက်နဲ့ခိုးဖန်းတဲ့သူတွေကတင်ပို့ရောင်းချကြပါတယ်။လက်ရှိအနေအထားအတိုင်းတရားမဝင်ဖမ်းဆီးတပ်ဖြတ်မှုတွေလုပ်နေမယ်ဆိုရင်အာဖရိကတိုက်တွင်းမှာရှိတဲ့မျိုးကွဲသင်္ခွေချက်၄မျိုးစလုံးနှစ်ပေါင်း20အတွင်းမျိုးတုံသွားနိုင်တယ်လို့အာဖရိကသင်္ခွေချက်ကာကွယ်ရေးအဖွဲ့ကပြောပါတယ်။သင်္ခွေချက်တွေကိုကာကွယ်ထိန်းသိမ်းခြင်းဟာခိုးဖန်းတဲ့သူတွေကိုဟန်တားရုံတက်တက်နဲ့အလုံးမဖြစ်နိုင်ဘူးလို့အာဖရိကတိုက်တင်းခွေကြကာကွယ်ထင်းသိမ်းရေးနဲ့နိုင်ငံတကာကရုဏာရှင်အဖွဲ့ကနီကီရိုက်ကပြောပါတယ
် We need all the different aspects and at this point the most important one is
ကျမတို့အနေနဲ့ဗတ်ဆောင်ကလောက်ကြဖို့လိုပါတယ်ဒါပေမဲ့လုံးလုံးစင်မှာတော့တရိတ်ဆန်ကုထုံးနဲ့ကုသနိုင်ဖို့အရေးကြီးပါတယ
်တင်းခွေကြဟာကမ္ဘာမှာတရားမဝင်မောင်းခိုးအကူခံရဆုံးတရိတ်ဆန်တွေဖြစ်ပါတယ်ဒေါက်တာလော်ရင်းစ်ရဲ့ကိုကြီးဆောင်းလျှောက်ပေးမှုကြောင့်ဒီနူးညံ့သိမ်မွေ့တဲ့တရိတ်ဆန်လေးတွေလုံးဝပျောက်ကွယ်သွားမဲ့အရေးကကာကွယ်နိုင်မှာဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းပြောပြသွားတာပါရှင်အခုတနင်္ဂနွေနေ့ညနေခင်းထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်မြသစီအောင်ကကြေညာပေးပါမယ်ရှင
်အမေရိကန်ပြည်ဝင်ခွင့်ဗီဇာလျှောက်ထားသူအားလုံးနီးပါးဟာကိုယ့်ရဲ့ဆိုရှယ်မီဒီယာအီးမေးလ်နဲ့တယ်လီဖုန်းနံပါတ်တွေကိုအခုအခါမှာထည့်သွင်းဖို့ပြလျှောက်ထားရမယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်။ဒီသတ်မှတ်ချက်အသစ်ဟာအမေရိကန်မှာအမြင့်နေထိုင်ခွင့်ဗီဇာလျှောက်သူတွေရောအလဲအပတ်ဗီဇာလျှောက်သူတွေအတွက်ပါအကျုံးဝင်မှာဖြစ်ပါတယ်။ဗီဇာလျှောက်သူတွေဟာလွန်ခဲ့တဲ့5နှစ်အတွင်းဆိုရှယ်မီဒီယာမှာကိုယ်အသုံးပြုခဲ့တဲ့အကောင့်နံပါတ်တွေ၊အီးမေးလ်လိပ်စာတွေနဲ့ဖုန်းနံပါတ်တွေကိုဖော်ပြပေးရမှာဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုဟာမနေ့စနေနေ့ကတော့ဆွစ်ဇာလန်နိုင်ငံမွန်ထရိုမြို့မှာပြုလုပ်တဲ့တကပိတ်အစည်းအဝေးကိုတက်ရောက်ခဲ့ပါတယ်။ Bilderberg Group ကပြုလုပ်တဲ့ဒီတကပိတ်အစည်းအဝေးတွင်တချို့တွေကလည်းအမေရိကန်ကမက္ကဆီကိုနိုင်ငံပေါ်ကုန်သွယ်ခွင့်တိုးကောက်တာကမ္ဘာဈေးကွက်မတည်မငြိမ်ဖြစ်နေတာနဲ့အမေရိကန်နဲ့ EU နိုင်ငံကြားတင်းမာမှုတွေမြင့်တက်လာနေတာတွေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေရှိတယ်လို့ထုတ်ဖော်ပြောကြားခဲ့ပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဟာအီရန်နိုင်ငံရဲ့ခေါင်းဆောင်ကြီးအယာတိုလာအလီခါမီနီနဲ့အခုလကုန်မှတွေ့ဆုံမှာဖြစ်ပြီးဂျပန်ဆိုရအနေနဲ့အမေရိကန်နဲ့အီရန်နိုင်ငံကြားမှာဂျောင်းဝင်ဆက်ဆက်ပြီးနိုင်မှုမျှော်လင့်နေတယ်လို့သတင်းတွေကဖော်ပြနေပါတယ်။ဂျပန်ရဲ့အဓိကမဟာမိတ်ဖြစ်တဲ့အမေရိကန်နဲ့အီရန်ကြားတင်းမာမှုတွေမြင့်တက်တာနဲ့အမျှဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဟာနှစ်နိုင်ငံကြားဂျောင်းဝင်ဆက်ဆက်ပြီးဖို့ကမ်းလှမ်းခဲ့ပြီးအီရန်နိုင်ငံကိုလည်းနိုင်ငံတော်ခရီးစဉ်ဖြစ်တရားဝင်သွားရောက်ဖို့စဉ်းစားနေတယ်လို့သိရပါတယ်။
တနင်္ဂနွေနေ့ညနေခင်းထိတ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်မြသစင်အောင်ပြောပြပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရင်းမှုကမတ်ဆုမွန်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ဂျွန်နာကမင်းဖြစ်ပါရဲ့ရှင်။အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PPG Asia Set 7ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်။ည9:00နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါရှင်။ VOA သောတာရှင်များနဲ့တကွမြမပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
။